မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်ဒီနှစ်2020ခုနှစ်အတွင်းကမ္ဘာကျွမ်းဖန်းစီတင်းတင်းခံရတဲ့အမျိုးသမီးသတင်းတောက်ဦးရေဟာအရင်နှစ်ကထက်35ရာခိုင်နှုန်းတိုးလာတယ်လို့နေစီမထားသတင်းတောက်များအဖွဲ့ ISF ကပြောပါတယ်သတင်းမီဒီယာအလို့ဟာအနေများတဲ့အလို့တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတော့ကမ္ဘာကျွမ်းသတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တက်ခဲခံရမှုတွေမတရားဖန်းစီတင်းတင်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေထိန်းချောက်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား။2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေ၊ရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းဖန်အမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါရဲ့ရှင်။ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရိုင်းကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါရစေ
။ဒီနှစ်ကဟိုပါပေါ့ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ရေကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်ကဒီနိုင်ငံမှာပြည်သက်ခါပြီးပေါ့နော်အဓိကဒီတိုက်ပွဲကြီးပုံပြီးဟိုဒီ2020ကပုံများတယ်ပေါ့နော်အဓိကတော့ပြည်သက်ခါပြီးပေါ့နော်ပြည်သက်ခါတက်မှာရှိရယ်ရှမ်းမြောက်တက်မှာရှိရယ်ပေါ့အဲ့အချီပုံကူကြတယ်မှာရယ်နောက်တင်းသမားရဲ့ပြင်ရပိုင်ကုန်ရောပြင်လက်လက်ခွင်ရောပြင်သမားရဲ့လုံခြုံရေးပါပုံပြီးတော့ပုံပြီးဖြိခိုက်လာတယ်ပေါ့နော်အဲ့အဖြစ်တမျိုးဖြစ်တယ်အဲ့တော့စူးပွားအရာရောလုံခြုံရေးအရာရောပုံပြီးဖြိခိုက်တဲ့အဖြစ်တမျိုးတွေကျွန်တော်အနေနဲ့ပြောရမယ်ပြင်သက်ချင်ပါတော့
မြန်မာအပါဝင်ကမ္ဘာကျွမ်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေရာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလို့ဟာအန္တရာယ်များတဲ့အလို့တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့သတင်းသမားအရေအတွက်ဟာဒီ2020ခုနှစ်အတွင်းနှစ်ဆကျိုးလာတယ်လို့သတင်းထောက်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါရယ်အလားတူနေစီမထားသတင်းတောက်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာမှာလည်းဒီနှစ်အတွင်းကမ္ဘာကျွမ်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်တွေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေတယ်လို့ဖော်ပြထားပါတယ်။ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တက်ခဲ့ခံရတာတွေကိုကြုံရတဲ့အထက်မှာအမျိုးသမီးသတင်းသမားတွေလည်းပါပါတယ်။ဒီနှစ်အတွင်းအမျိုးသမီးသတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေအတွက်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမာသိန်းကအခုလိုပြောပြပါဗျာ
။မဲ့စာပိုင်းကာလာလောက်မှာလည်းဟိုအမျိုးသမီးသတင်းသမားနဲ့တူပေါ့နော်။ BGA ခင်းသိမ်းမှုခံလာရတယ်။ခံလာရတော့အပြင်နောက်ထပ်ဒီအခရီးမှုတွေပို့ပြီးတော့ခေါ်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာသတင်းတောက်ရတဲ့သတင်းသမားတွေအဲဒီမှာအမျိုးသမီးတွေလည်းပါပါတယ်။အဲ့ဒါမျိုးတွေကိုလူမျိုးကွင်းမှာအဲ့ရခံမှုကြီးစားရတဲ့ပေါ့နော်။ဒီဒီကနေပြီးတော့ပြန်ပြီးရောရေကြမ်းတမ်းသာဆွဲကြတာဤအမျိုးတွေဒီသတင်းတော်တွေတမန်များနဲ့ခြောက်နဲ့ကန်တာမျိုးတွေနောက်တော့ဥပမာတရားရုံးထုတ်တဲ့အခါမှာသတင်းသမားတွေချိန်ဖောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလှုပ်ဆောင်လာတဲ့အမြင်နောက်တော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာညားလာတဲ့အမြင်အဲ့ဒါတွေပေါ့ပမာကန်များတော့အတင်းဆက်လက်ရည်ကျွန်တော်သတင်းသမားတွေအတွက်ပုံပြီးဆက်ခေါ်မြင့်ကြည့်ရတယ်ပုံပြီးချိန်ဖောက်ခံရမြင့်ကြည့်ရတယ်သတင်းသမားရဲ့လုံခြုံရေးပုံပြီးရောပေါ့နော်ထိခိုက်လာတယ်မတော်အနာဘောင်ပေဒီမှာသွားပြီးပတင်းရောက်ရတဲ့အခါမှာအိမ်မှာရေစခန်းလိုမျိုးမြင်လာဆိုရင်ပတင်းတော့ရတဲ့အခါမှာဒီအတွေ့အကြုံနည်းသေးတယ်မြင့်နေသေးတယ်အမျိုးသမီးပတင်းတော့ပြီးဆိုရင်သူရဲ့ပေါ့နော်စိတ်ပိုင်းဆိုင်ရာတော့မဟုတ်ဘူးလို့ရေပိုင်းဆိုင်ရာမြေအများကြီးမှာမောင်းလိုက်တာမျိုးထားမို့ဒီများကြီးမှာအချက်တကွဲဖြစ်အောင်ကျရစီအောင်ပုံပေါ်မျိုးနဲ့ပြောဆိုအမျိုးမျိုးကပြုံးပြရတဲ့အမျိုးသမီးပတင်းသမားတွေရှိတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အယက်သားဆွေရလက်ထက်မှာတင်းလွတ်လပ်ခွင့်မြို့မန္တလေးမတူးတက်ခဲ့တဲ့အပြင်အာဏာပိုင်အဖွဲ့အစည်းတွေကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်စီထိန်းသိမ်းအရေးယူခံရတဲ့အခြေအနေတွေပုံပြီးတော့များလာတယ်လို့တင်းလွတ်လပ်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်။မြန်မာနိုင်ငံလိုတင်းလွတ်လပ်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပြည်ပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပုံပြီးတော့ကြုံတွေ့ကြရတယ်ဆိုတာကိုတင်းလွတ်လပ်ခွင့်ဆိုင်ရာသုတေသနအဖွဲ့တွေရဲ့လှိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောင်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စိန်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာသိန်းကပြောပါရယ်
ဒီလိုလက်ခွန်းနဲ့ပတ်သက်နေကျွန်တော်ကကိုဘက်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်အဲ့ဒီချက်ကစပြီးတော့ကျွန်တော်ကတင်ဆက်တူ information မှာတင်သမားတွေကဥပမာဥပဒေရပေးထားတဲ့တင်အခွင့်အရေးမျိုးပို့ပြီးချုံချုံသွားအရင်ကရနေရမယ်အရင်က 20% 30% မှာမရှိတဲ့အခြေအနေမျိုးပြီးတော့ပို့ပြီးစာဆင်းသွားတယ်ဒီတင်ကိုအချိန်နဲ့တင်ကိုမှန်မှန်ကန်ကန်အချက်လက်တွေဟိုရရှိပြီးတော့အခက်ကျိုးပြဖြစ်သွားတယ်နောက်တစ်ခုကရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်ရာအခြေရဌာနတွေမှာပေါ့နော်သက်ဆိုင်ရာအခြေရဌာနတွေပြန်ပြီးရေကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်တင်အချက်လက်တွေမျိုးတင်သမားတွေပုံမှန်ပြောင်းမထားဘူးကိုအဲ့ဒါမျိုးဒီအိုက်တောင်ဝင်ပြီးပြတ်ခဲ့ရအောင်ကျွန်တော်တွေ့ရတယ
် COVID-19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအချက်အလက်တွေနိုင်ငံတော်ကြုံတွေ့လာရတာမှာဒီထဲမှာသတင်းသမားတွေလည်းဒီလိုအချက်တွေကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်လျှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသားထိခိုက်ခံစားရတယ်လို့မဝေမသိန်းကပြောပါတယ်
အမျိုးသမီးတွေတမားတွေမှာပို့ပြီးတော့အခက်ကျဖြစ်တယ်ဆိုတာအလုပ်ထုတ်ခံရအလုပ်လျှော့ခံရလာတာလျှော့ခံရအလုပ်ရမှာခံရအဲ့လိုကိစ္စတွေမှာဒီအမျိုးသမီးတွေတမားတွေပုံမှန်ပါတယ်အမျိုးသမီးတွေပို့ပြီးထိခိုက်ခံစားရတဲ့အလုပ်လက်မဲ့ဖြစ်ရတယ်ဘာမှမဟုတ်အလုပ်လာတာလျှော့ခံရနောက်တော့ကျမတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတွေတမားတွေပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာထိခိုက်ခံစားမှုပို့ပြီးကြုံတွေ့နေရတယ်တွင်တမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီထဲမှာဒီအမျိုးသမီးတွေကတော့အဲ့ဒီတခြားမိသားစုတောင်းဝန်ကိုယ့်ရဲ့ကလေးတောင်းဝန်မှာပို့ပြီးတော့ဒီကာလမှာခက်ခဲနေရင်းဆိုင်နေတွေပို့ပြီးကြုံတွေ့လာရတယ်။ဒီမှာဒီအလုံးချော့ခံရတဲ့အခါမှာတချို့ဒီမှာပေါင်းပြန်ကြရတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအချော့ခံရတာလေအဲ့လိုမျိုးမှာပို့ပြီးတော့ဒီဦးစားပေးလျှော့တဲ့အချိန်မှာပါသွားတဲ့ဟာမျိုးဒီမှာပြန်ပြီးကြားနေရတာပေါ့နော်ကြားပြီးနေရဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပို့ပြီးဆန်ကြရတယ်။အပြီးတော့ဒီမှာဒီမှာဒီနေသူတို့ကလည်းနေနေမှာဖြစ်ပြီးအဲ့ဒီမှာမှရှိတဲ့အမျိုးသမီးတွေကဆိတ်ဆောက်ခံရတယ်။ဟိုစိတ်ပြီးတော့မကြခင်လည်းလည်းနှစ်ငါသုံးငါလောက်ကလည်းဒီရှမ်းမြောက်ဘက်မှာရှိတဲ့အမျိုးသမီးတွေတော့ကိုယ်ပိုင်တဲ့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရတယ်ပေါ့နော်။ဘာမှပိုင်ဖွဲ့ပြီးပြီးသွားပြီးတော့ပေါ်နေတဲ့အခါမှာချင်းချောက်ပြီးပြောဆိုရမယ်ရှိတယ်ပေါ့။အဲ့လိုမျိုးဟာရတယ်ဒါအခုဒီကြုံနေရတော့မယ်။အမျိုးသမီးတင်သမားတွေဆိုရင်ပို့ပြီးတော့ဒီ community တွေမှာဖြစ်ပြီးဒီအဖွဲ့ကြီးရမှာဖြစ်ပြီးဒီတယောက်တည်းပြင်သွားကြည့်မယ်ဟိုပို့ပြီးချင်းထောက်တာမျိုးပို့ပြီးတော့ကလူချစ်ပြီးချင်းမှာတော့ဆိုတာမျိုးဆိုရင်ဒီမှာရှက်သွားအောင်ဆိုရင်ဟာမျိုးတွေနဲ့လောက်လာတာမျိုးတွေကိုဒီနေ့ပိုင်းမှာတွေ့နေရတယ်ပေါ့နော်ဟုတ်ကဲ့
ဒီလိုသတင်းသမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေသတင်းရယူခွင့်ကန့်သတ်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
နောက်ဆုံးအတွက်မှာတော့ဟိုကကျွန်တော်တို့ဒီမီဒီယာလောကအတွက်ပြောနေတာတော့ကျွန်တော်တို့တင်သမားတွေရပိုင်ခြင်းရှိတယ်တင်ရယူပိုင်ခြင်းပေါ့နော်တင်ရယူပိုင်ခြင်းတွေကိုကျွန်တော်တို့ကောက်ထည့်ထားပေးဖို့ပေါ့နော်အခုလက်ရှိတင်မီဒီယာဥပဒေမှာတော့တင်သမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မပြေစုံဘူးတင်သမားတွေရပိုင်ခြင်းကိုကျွန်တော်တို့အထူးအားကောက်ထည့်ပေးခြင်းနဲ့နောက်တော့တင်သမားတွေကဒီတင်မီဒီယာအများပြည်သူကိုတန်ကြားလာဖြစ်တဲ့အများပြည်သူကိုအထင်မြင်တဲ့ဒီဟာဖြစ်တဲ့အတွက်အဲ့ရဲ့သဘောတဘာဝကိုပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုအချိန်ရတိဖြေကြားနိုင်တဲ့ဒုရစ်တွေပေါ့နော်။ဆက်လက်မျိုးစုံကိုအကောင့်ထဲထည့်ပေးပြီးခြင်းနဲ့နောက်တော့သက်ဆိုင်ရာပေါ်ရေးချုပ်ကွင်းတွေမှာအစိုးရအသက်မှာပေးရင်လည်းအဲ့ဒီတွေကတကယ်ပြောရေးချုပ်ကွင်းရှိတဲ့သူတွေအဆက်လက်နဲ့တကွာပြောနိုင်စုံနိုင်တဲ့သူတွေအဲ့ဒီတွေကအများကြီးဖုံးကန်ပြီးတော့အဲ့ဒီငင်းဖြေကြားမှုတွေကိုအချိန်ရတိမျိုးပေါ့နော်။အရေးပေါ်အချိန်မျိုးမှာကျွန်တော်ချက်ချင်းဖြေကြားနိုင်တဲ့အချိန်မျိုးတွေကိုအောင်ရပါတယ်နော်ဒီအစိုးရတက်ကိုကျွန်တော်တို့ညွှန်နေပါတယ်အဲ့ဒါမှလည်းဒီပြည်သမားတွေရဲ့အရေးယူပိုင်ခွင့်အရေးလွတ်လပ်ခွင့်တွေအပြေဝပေးမှာပဲကျွန်တော်တို့မှတ်မယ်ဒီလိုကိုရှိရလဲပို့ပြီးပြတတ်လာမှာပေါ့နော်ကျွန်တော်တို့ဒီပြည်သမားတွေရဲ့အပိုင်ခွင့်တွေပြည်သမားတွေခွင့်တွေပြည်သမားတွေလုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြေဝမပေးနိုင်တဲ့နဲ့ကျွန်တော်ကဒီဒီမိုကရေစီရှင်းတာမဟုတ်ဒီဒီမိုကရေစီအကောင်မှုဆိုတာမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့ကတော့အောက်အစိုးရတက်ကိုကျွန်တော်တို့ပြည်မီဒီယာအတွက်တဲ့ရင်းလက်ကတဲ့ရင်းရပိုင်ခွင့်ကိုအပြေအဝပေးပေးခြင်းနဲ့ဒီနောက်တဲ့ရင်းသမားရဲ့လုံခြုံမှုပေါ့နော်အပြေအဝအကာအကွယ်ပေးခြင်းပါတယ်ရှင်
။နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအားကောင်းမှုကိုတိုင်းတာတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘလောက်ရှိတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်လေ့ရှိကြပါရစေ။ဒီမိုကရေစီအသွင်ကူးပြားရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအားကောင်းလာအောင်ဒီထွန်းလိုအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ပြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလွတ်လပ်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်။ဒါမှသာပြည်သူတွေအမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာခင်ဗျထွေးပါရှင်။